Idrimba, you got when a pathet day, idiom atunwigo, timpia pimamo, but mauzo.
Stump speech.
Go timpia pimapipari, saloon banga, S T U M B, stumpka, thingo do, S B E E C H, speechka, mingo, suro. It's a quite cool yet, tie it, tibega, thingo do, mikumbo. Chile di da rima. နိုင်ငံရေးသမားတွေကလှည့်လည်မက်စ်ဖေးရမှာလူအုပ်ကြီးကိုမိကွန်းပြောတဲ့အခါလူတွေမြင်နိုင်ချားနိုင်အောင်သူကတင်းကုတ်တိုးပေါ်တက်ပြီးမိကွန်းပြောတာမျိုးကနေဒီအသုံးဆင်းသက်လာတာဖြစ်ပါတယ်ဒီကနေ့မှာတော့တကယ်တင်းကုတ်တိုးပေါ်တက်ပြီးပြောတာမဟုတ်ပေမဲ့လို့လေတပြေနေနဲ့တပြေနေလှည့်လည်သွားပြီးတော့မက်စ်ဖေးလှုပ်ရှားပြီးမိကွန်းပြောတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးရဲ့ idiom
The two presidential candidates are traveling all over the country, giving stump speeches. The elections are just a few weeks away. The two presidential candidates are traveling all over the country, giving stump speeches. The elections are just a few weeks away. Whistle stop campaign.
Pipari, Salumbanga, W-H-I-S-T-L-E, Whistlega, Mote Whissi, S-T-O-B, Stopka, Yata, C-A-M-P-A-I-G-N, Campaignga, Loshamu, Suro, Zakwaitunye, Tayai, Tivega, Whissi Yate, Meswe, Loshamu Bo. Didon Sindelaragaro, Sagoya Zugalu Subare, Kishi, Tuame, Sui, Mietane, Dwali, Shijare Kikawa. မြေသားတစဉ်ပူရာရတဲ့ဆိုရင်ဝစီမုတ်တာဓမ္မမဟုတ်အိုးအောဆွေးလေးရှိတာတော်ရရှိများတိပါရှေတုံးကလည်းနိုင်ငံရေးသမားလူတွေနဲ့မဲဆွေလှူရှားရမှာလူလူနဲ့နှိစမှုရှိခြင်းနဲ့ဆိုရင်မြေသားတွဲလုံးကိုငှားပြီးအဲ့ဒီနိုင်ငံရေးသမားတွေနဲ့ဘူရာတိုင်းမှာရပ်ပြီးတွဲဘောကားပဲဖြစ်ဖြစ်အောက်ဆင်းပြီးဘူရာယုံပလက်ဖောမ်ကပဲဖြစ်ဖြစ်လူစုကိုမိကွန်းပြောလက်ဆွဲနှုတ်ဆက်မဲဆွေတာမျိုးကိ အချိန်တိုတိုအတွင်းနေရာအတော်များများကိုကာမိအောင်မဲဆွဲလှုပ်ရှားတာအချိန်လူပြီးလူလူနဲ့တွေ့တာလက်ဆွဲနှုတ်ဆက်တာမျိုးပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
In 1948 President Truman seeking re-election made his famous whistle-stop campaign to the West. The speeches he made at each stop helped him win the presidency.
1948ခုနှစ်တုန်းကသမ္မတရာထူးမှာပြန်လည်ရွေးကောက်တင်မြှောက်ခံရဖို့သမ္မတထရူမန်ကအနောက်ဖက်ချမ်းတခွင်တစ်မြို့ဝင်းတစ်မြို့ထွက်မဲဆွဲလှုပ်ရှားခဲ့တယ်။သူရက်တဲ့နေရာတိုင်းမှာလဲသူပြောခဲ့တဲ့မိကွန်းတွေကြောင့်ပဲသူဟာသမ္မတဖြစ်ပြန်ရွေးကောက်တင်မြှောက်ခံခဲ့ရတယ်လေလို့ကြည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ In 1948, President Truman, seeking re-election, made his famous whistle-stop campaign to the West. The speeches he made at each stop helped him win the presidency.
ထိုစဉ်ကအဲ့ဒီလှုပ်ရှားမှုအတွင်းသမ္မတထရူမန်အနေနဲ့မိုင်ပေါင်း 3,000 လောက်ကိုသွားနိုင်ခဲ့တယ်လို့လည်းဆိုပါတယ်။ခုဆက်လက်တင်ပြပေးမှာကတော့
smear campaign
ဖြစ်ပါတယ်စာလုံးပေါင်းက S M E A R smear ကနာမည်ဖြစ်တာနာမည်ပျက်စီးတာ C A M P A I G N campaign ကလှုပ်ရှားမှုဆိုတော့စကပိုက်ခွင့်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကနာမည်ဖြစ်တဲ့လှုပ်ရှားမှုပေါ့ idiom အဓိပ္ပာယ်ကလည်းသိပ်မကွာလှပါဘူးတစ်ဖက်ပြန်ပြက်ကိုအပုတ်ချတဲ့နာမည်ပြည့်စည်တဲ့အတည်ပြည့်စည်မဲ့အကြီးညိုပြည့်စည်မဲ့ပြောဆိုမှုတွေပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနယ်ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ A weaker candidate uses a smear campaign to confuse voters about the opponent's reputation.
Anire Kozlet Uni ne tu pyaimbe chuwe tikkhan ne patte lu me sanda shin dui twi wi twa aw apoucha pyo su de hlu sha mu ko tong le shi de le lu ti be ya ba de uma ko naw de khaw na sin chi cha ya aw.
A weaker candidate uses a smear campaign to confuse voters about the opponent's reputation.
The cardian le smear campaign go negative campaign so bi lo le tong le shi ba le negative a nou lakkhana saung ne lo di be ya de negative wo ha ya ni tong le shi da ba de thu thi phin tv jaw nya rue ma ho bek ka pyain be pauk ko ni ne be lo myo pyo de be lo myo lout de sa thi phin no su swe pyo su da myo phit ba de khu nau song ni ne tin pya bi me idiom ga ro
mud slinging
phit ba de sa long paung ga mud mud ga shun slinging slinging a sling sling ဆိုတဲ့ပြပောက်တာပက်တာလို့အဓိပ္ပာယ်ရတဲ့စကားလုံးကဆင်းသက်လာပြီးစကွိုက်ထုံရဲ့လုံးောက်အဓိပ္ပာယ်ကတော့ရွှွနဲ့ပြပောက်တာရွှွနဲ့ပက်တာပေါ့တနည်းအားဖြင့်စောစောက negative campaign ကမကောင်းတဲ့ခဲ့ရခံရတဲ့သတင်းမျိုးတွင်ရကနေကျမတို့မြန်မာစကားရဆိုပွဲချမ်းလာတဲ့သဘောမျိုးပေါ့ရှင်ရွှွနဲ့ပြပောက်ကြတယ်ဆိုတော့စဉ်းစားတာပဲကြည့်ပါတော့တကူလုံးရွှွပြီးတယ်ဆိုရင်ဘယ်ချိကောင်းတော့မှာလေတစ်ဖက်လူအပေါ်မှာအထင်မြင်သေးစေမဲ့ဆွဆွဲပြောဆိုချက်တွေကိုပြုလုပ်လာတာလည်းဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် Politicians should avoid mudslinging. Voters don't want to hear any of it. They would be disappointed.
နိုင်ငံရေးသမားတွေအနေနဲ့တစ်ဖက်နဲ့တစ်ဖက်ကြမ်းကြမ်းပြောဆိုဆွဆွဲမှုတွေမလုပ်သင့်ပါဘူးမဲဆန္ဒရှင်တွေကအဲ့ဒါမျိုးကိုမကြားကျင်ကြဘူးနောက်ပြီးစိတ်ပြတ်ကြမယ်လीလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Politicians should avoid mudslinging. Voters don't want to hear any of it. They would be disappointed.
တော်ရရှိမြောက်ဒီသတင်းပါတင်ပြခဲ့တယ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ idiom အသုံးတွေကတော့
stump speech, whistle stop campaign, smear campaign, mudslinging.
တို့ဖြစ်ကြပါတယ်နောက်သတင်းပါခုလိုချိန်မျိုးမှလဲနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်